ဦးဇင်းတို့လေးနာရီ12မိနစ်ရှိပါပြီ။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုတနာရီလောက်အချိန်ယူပြီးတော့နာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်နှစ်2559ခုနှစ်ခောဇာတက္ကီ1385ခုနှစ်နေုံလမ်းပြီးကျော်တရနေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံအရီနာကန်ထရီကလပ်မှာဆင်းရဲကျင်းပတဲ့ချိန်40မြောက်9ရက်နေ့တရားစခန်းပွဲမှာဒီနေ့ဘေးသမောင်းတရောင်းတို့တရားဓမ္မကိုကြိုးစားအထုတ်ဖို့ရောက်လာကြရင်းနဲ့မြတ်စွာဘုရားရဲ့တရားဒေသနာတော်လေးကိုနာယူကြည်ညိုကြမယ်။အဲ့တော့ရှင်ဒီကနေ့နာယူကြည်ညိုဖို့အလှည့်ကြတဲ့တရားကဣန္ဒြေ၅ပါးဘောဓိပက္ခိယတရား38ပါးရှိတဲ့အနက်ကဒီကနေ့ဣန္ဒြေ၅ပါးအလှည့်ရောက်လာပြီနော်ဘောဓိပက္ခိယဆိုတာမဲ့ညာရခြင်းရဲ့အသင်အပင်များအဲ့ဒါဦးဇင်းတို့တတိပဋ္ဌာန်တရား၄ပါးပြောခဲ့ပြီတမ္ပပဒံတရား၄ပါးလည်းပြောခဲ့ပြီဣတိပတ်၄ပါးမနေ့တုန်းကပြောခဲ့ပြီအဲ့ဒါဦးဇင်းတို့ဒီကနေ့ဣန္ဒြေ၅ပါးမနေ့ပြန်မှာဘူ၅ပါးတပတ်ခဘုရင်9ပါးနောက်ဆုံးနေ့မှာမဂ္ဂင်10ပါးဆိုပြီးတော့အချိန်နေကဒီလိုပဲတရွေ့ပြေကုန်လာပြီးတော့ပြီးကြတာတွေများပြီးတော့ကျန်တာတွေနည်းသွားတယ်ပေါ့နော်အဲ့ဒါဦးရှင်တို့ဒီကနေ့ဣန္ဒြေ၅ပါးတဲ့ဣန္ဒြေဆိုတဲ့စကားကဣန္ဒြိယဆိုရဲပါဠိစကားကဆင်းသက်လာတာပဋ္ဌာန်24ပစ္စည်းမှာဣန္ဒြိယပစ္စယောလို့လည်းကြားဘူးလေနော်အဲ့တော့ဣန္ဒြိယဆိုတာဘာကိုပြောတာတော့ဣန္ဒြိဆိုတာဘာကိုပြောတာတော့ဆိုတော့ဣန္ဒတကမ္မံဣန္ဒြိယံ ਨੇ ဣန္ဒတအစိုးရသူတို့ဤကမ္မံအမှုကိစ္စဣန္ဒြိယံအစိုးရသူတို့ဤအမှုကိစ္စဝါအစိုးရခြင်းပေါ့ဣန္ဒြိဆိုတာအစိုးရခြင်းအဲ့တော့ဒီနေရာမှာမြတ်စွာဘုရားကဣန္ဒြိအစိုးရတယ်ဆိုတဲ့တရားကိုအမျိုးမျိုးဟောထားတာတွေရှိတယ်ဦးဇင်းတို့ဥမာအဖြစ်သက္ကုံဣန္ဒြိဆိုပြီးတော့မျက်စိသည်ဣန္ဒြိထိုက်တယ်ဘယ်နေရာမှာမျက်စိဟာအစိုးရတော့ဆိုတော့မြင်တဲ့နေရာမှာအစိုးရတယ်။နားနဲ့မြင်ញင်လို့မရဘူး၊နှာခေါင်းနဲ့မြင်ញင်လို့မရဘူး။သူကမြင်တဲ့နေရာမှာအကြည့်အမှုပဲသူ့အစိုးရ။အဲ့လိုပဲသောတိန်တရေ၊သောတဣန္ဒြေ၊နားဟာလည်းပဲဣန္ဒြေ။ကာနိန္ဒြေ၊ဇိဝိန္ဒြေ၊ကာယိန္ဒြေ၊မနိန္ဒြေဆိုပြီးတော့မျက်စိနားနာလျှာကိုယ်စိတ်အတွင်းအာယတနာ၆ပါးကိုလည်းပဲဣန္ဒြေဆိုပြီးတော့ဟောထားတာရှိတယ်။ဒါပေမဲ့ဒီနေရာမှာဘောဓိပက္ခိယအရာမဟောတဲ့ဣန္ဒြေကအဲ့ဒီဣန္ဒြေမဟုတ်ဘူး။ဘောဓိပက္ခိယအရာမဟောတဲ့ဣန္ဒြေကတတ္တိန္ဒြေဆိုတဲ့တရားတရားဝိရိယဣန္ဒြေဆိုတဲ့ဝိရိယတရားတတ္တိန္ဒြေဆိုတဲ့တတိတရားတမာဒိန္ဒြေဆိုတဲ့တမာတိတရားပင်ဉ္ဇိန္ဒြေဆိုတဲ့ပညာတရားဆိုပြီးတော့တဒါဝရိယတတိတမာတိပညာဒီတရားငါးလုံးကိုဣန္ဒြေ၅ပါးလို့မြတ်စွာဘုရားဟောတာအဲ့တော့ဒီတရားတွေဟာဘလို့အစိုးရတာတို့တဒါတရားကဘလို့အစိုးရတာတို့ဝရိယကဘလို့အစိုးရတာတို့ဘာကိုအစိုးရတာတို့တတိကဘာကိုအစိုးရတာတို့ဘလို့အစိုးရတာတို့သမာဓိတို့ပညာတို့ကဘလို့အစိုးရတာတော့ဘာတွေကိုအစိုးရတာတော့လို့သိကြရမလို့ဘူးလားလို့လေအဲ့တော့ဦးဇင်းတို့တရားတရားအစိုးရတယ်ဆိုတာဘယ်နေရာမှာအစိုးရတာတော့တရားတရားရဲ့စွမ်းရည်တတိတရားတရားရဲ့အစိုးတရားရှိမှုဟာအထူးသဖြင့်ဘယ်နေရာမှာအစိုးရတာတော့ဆိုတော့သောတပတ္တိယင်ကတရား၄ပါးအရာမှာအစိုးရတယ်တရားတရားရဲ့အစွမ်း Todapati jenga dia, todapati jajin ye inga liba bo. Todapati me jajin ye inga liba. Eraga bari dong surong. Budi awisa patada. Yaswa piya ye boma, madung melu yung jide eche. Dami awisa patada, tangi awisa patada. Tiarom ye ye, ko unji itu ye boma yung jide tebo. ตางารมญะยะปอมากุญจีติปอมายงจีได้ตะโบนับพี่รออริยะริเมญนูได้นิดตะเดนิสสะธรรมกรุธรรมตีละโลสวยะเดงาบาโตตีละโหปี้สงอองส่งเท็งเนี่ยมายงจีหมู่ชื่อได้ตะโบสุบิรอตตัปปฏิเมยะยาจีนยะเองาลีบางาอัตตะโลพะยาเตยาตางางาบาตีละยะปอมา Yung ji sang tei ne ta bo bo na to da ba di me ya chin ye eng a li ba lo so la. A do ta da de ya si la bi, yung ji mu si la bi so lo si ya. A di a che de ne, ching tu bi lo ji ya de de. Di lu ta da de ya ba lao si de me si u. Ko ta da ma ta da de ya ba lao pa kong ne, a ma kong mu so la go ti chin ye. A di pe ya a ya, de ya a ya, tang ga a ya, nga ba ti la a ya ma, go ba lao yung ji bi lo, ba lao kai me ye de so la. ဒါနားလေရမယ်အချက်ပေါ့အဲ့ဒါကိုလေဒီဆရာဘုရားကြီးကဗမာစကားပုံလေးနဲ့ကပ်ပြီးတော့ပြောတယ်နွားကောင်းမကောင်းကိုချောင်းအတက်မှာသိရမယ်တဲ့တရားတရားကိုတန်တမှာဘလောက်ကြီးတယ်မကြီးဘူးဆိုတာကိုအဲ့ဒီအချက်၄ပါးရဲ့ပုံမှာကိုဘလောက်ယုံကြည်ပြီးတော့ဘလောက်စောင့်ထိန်နိုင်တယ်လဲဘလောက်ဆောင်ထိန်နိုင်တယ်လဲဆိုတဲ့အချက်ပေါ်မှာကြည့်ပြီးတော့ကိုတရားတရားဘလောက်ရှိတယ်မရှိဘူးဆိုတာကိုနားလေရမယ်အ အဲ့ဒီတရားတရားအားနေရင်ယုံကြည်မှုနဲ့ပတ်သက်ပြီးတော့အဲ့ဒီလူအဆိုးမရဘူးအကုန်လုံးကပေါက်တိကပေါက်ချဖြစ်မယ်နော်ဒါကြောင့်ဒကာသမားတို့ဥရှင်တို့တယောက်နဲ့တယောက်ယုံကြည်တာတွေမတူကြတာတွေဟာအဲ့ဒီစစ်မှန်တဲ့တရားတရားရှိခြင်းမရှိခြင်းရှိတော်လည်းပဲအ ਨੇ အများကွာခြားခြင်းကိုလိုက်ပြီးတော့အဲ့ဒီအဆိုးတရားရှိမှုမရှိမှုဆိုတာဖြစ်သွားတာဒါကြောင့်တရားတရားနဲ့ပတ်သက်လာရင်သောတပတိယင်ကတရား၄ပါးနဲ့ချိန်ထိုးပြီးတော့ကြည်ရမယ်ဆိုတဲ့အဓိပ္ပာယ်။နောက်ပြီးတော့ဥရှင်တို့ဝိရိယဣန္ဒြေဝိရိယတရားဝိရိယဟာဘယ်နေရာမှာအစိုးရတာတော့ဘယ်နေရာမှာသူအစွမ်းပြမှာတော့ဆိုတော့တမ္ပပရံတရား၄ပါးအရာမှာဝိရိယအစွမ်းပြလိမ့်မယ်ဝိရိယဟာအစိုးတရားရှိလိမ့်မယ်။ဆိုကြပါစို့တရားဓမ္မတို့ဥရှင်တို့ဒါနာယူခဲ့ကြပြီသားနော်တမ္ပပရံတရား၄ပါးဒုတိယနေ့ကဥရှင်တို့ဒါပြောလိုက်တာဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ဝင်မရအောင်ကြိုးစားဖို့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ကြိုးစားဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားခိုင်မြဲသွားအောင်ကြိုးစားဖို့ဆိုပြီးတော့ဒီအချက်ကြီး၄ချက်နဲ့ပတ်သက်လာလို့ရှိရင်ဘယ်လောက်လုတ်တယ်မလုတ်ဘူး तू ဘယ်လောက်သူ့ကိုသူပိုင်နိုင်နေမပိုင်နိုင်ဘူးဆိုတာ तू ဝရိယဘယ်လောက်ရှိတယ်လဲမရှိဘူးလဲဆိုတာပေါ်မှာမူတည်တာဝရိယနဲ့ရဲ့နေတော့အဲ့ဒီအချက်ကြီး၄ပါးပေါ်မှာ तू အစိုးတရားရှိမှာမဟုတ် तू နိုင်နေမှာမဟုတ်เนาะအစိုးရတယ်ဆိုတဲ့ကိုကစား तू ကအထက်ကနေပြီးတော့အလုံးကိုချုပ်ကင်ထားတယ်ဆိုတဲ့သဘောပေါ့เนาะ तू မရှိလို့ရှင် तू လက်အောက်တရားအကုန်လုံးဗျံပဒါဖြစ်သွားမှာဟုတ်လားဒါကြောင့်ဝရိယဆိုတဲ့အကြီးအကဲเนาะအစိုးတရားရှိမှုဘလောက်အရေးကြီးတယ်လဲဆိုတာအဲ့ဒါမရှိလို့ရှင်ဖြစ်ပြီးသားအကုသိုလ်တွေကိုပယ်ဖို့လဲ तू ကြိုးစားမှာမဟုတ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်လုပ်ဖို့လည်း तू စိတ်ဝင်စားမှာမဟုတ်ဖြစ်ပြီးသားမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ဖို့ဆိုတာလည်း तू စိတ်ဝင်စားမှာမဟုတ်ဘူးဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များများခိုင်မြဲသွားအောင်ကြိုးစားတဲ့ကိစ္စမှာလည်း तू စိတ်ဝင်စားမှာမဟုတ်ဒါကြောင့်ဝရိယဘလောက်ကောင်းတယ်မကောင်းဘူးဆိုတာအဲ့ဒီအကုသိုလ်ကိုဖယ်ရှားခြင်းကိစ္စကုသိုလ်တရားပြည့်စုံအောင်ကြိုးစားတဲ့ကိစ္စမှာ तू ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတာကိုကြည့်ပြီးတော့သိနိုင်တယ်တဲ့အဓိပ္ပာယ်ဝရိယကိုဆိုလိုတာမဟုတ်ဘူးနော်အဲအရာဝရိယံတည်းဝရိယရဲ့အစိုးတရားရှိမှုနောက်ပြီးတော့တတိံတည်းတတိဟာဘယ်နေရာမှာအစိုးရလဲဘယ်နေရာမှာသူအစွမ်းပြမှာလဲတတိပဋ္ဌံတရား၄ပါးအရာမှာတတိဟာအစိုးတရားရှိလိမ့်မယ်တဲ့ဒါပထမဥပုံနေ့ကပြောခဲ့ပြီးသားနောက်ဗောဓိပက္ခိယတရားတွေဟာအချင်းချင်းဆက်ဆက်နေတာတွေအများကြီးရှိတယ်ဒါကြောင့်တစ်ခုကိုကျင့်ရအောင်လေ့လံထားရင်နောက်တစ်ခုလေ့လာတဲ့နေရာမှာအများကြီးအထောက်အကူပြုတဲ့သဘောလည်းရှိတာပေါ့เนาะ တော့တတိဆိုတာဘယ်နေရာမှာဦးဇင်းတို့အဓိကရှိရမှာတော့ဆိုတော့ကိုယ့်ရဲ့ကိုယ်ကာယပိုင်းဆိုင်ရာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုအမြဲတမ်းစောင့်ကြည့်နေတဲ့သဘောပေါ့နော်ကိုယ်ကာယရဲ့အပေါ်မှာဘလောက်တတိစိတ်ဆိုင်ထားနိုင်တယ်လဲဆိုတဲ့အချက်နော်နောက်ပြီးတော့ခံစားချက်တွေရဲ့အပေါ်မှာခံစားချက်တွေဖြစ်တိုင်းဖြစ်တိုင်းကိုယ်ဘလောက်လက်မလွတ်အောင်တည်နေနိုင်တယ်လဲဒီဝေဒနာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဝေဒနာတွေနဲ့ပတ်သက်ပြီးတော့ကိုယ်တိလိုက်တာကများသလားမတိလိုက်တာကများသလားဆိုတာစဉ်းစားပြီးတော့ကိုယ်မှာတတိဘလောက်အာကောင်းတယ်လဲအာမကောင်းဘူးလဲဆိုတာမသိနိုင်ဘူးလားသိနိုင်တယ်ဖြစ်တော့ဖြစ်တော့ဖြစ်သွားတာပဲဒါပေမဲ့ကိုယ်တိလိုက်ရတယ်လို့ကိုမရှိဘူးဒီတိုင်းပဲအမှတ်တမဲ့ဖြစ်သွားတာအမှတ်တမဲ့ပဲဒီလိုပဲကုံဆုံးသွားတယ်ဆိုရင်တော့တတိန်တရေကအလွန်အားနေနေတယ်သူ့မှာဒီတိစရာရှိတာတွေတတိထားစရာတွေနဲ့ပတ်သက်ပြီးတော့သူဘာမှတတိသိပြီးတော့မထားလိုက်မိဘူးပေါ့ဟုတ်လားဒါကြောင့်တတိတရားဆိုတာတတိန်တရေဆိုတာနံပါတ်1ကိုကာယရဲ့အပေါ်မှာတတိဘလောက်သူစိုက်ထားနိုင်တယ်လေထားနိုင်တယ်လေနောက်ပြီးတော့ခံစားချက်ဝေဒနာတွေနဲ့ပတ်သက်ပြီးတော့သူဘလောက်သိနိုင်တယ်လေပြီးတော့စိတ်တွေနဲ့ပတ်သက်ပြီးတော့ကိုယ်တန်တာမှာဘလို့စိတ်တွေဖြစ်သွားတယ်ဆိုတာကိုသူဘလောက်သိနိုင်တယ်လေနောက်ပြီးတော့ဓမ္မသဘောတရားတွေနဲ့ပတ်သက်ပြီးတော့သူဘလောက်သိနိုင်တယ်လေအဲ့ဒါလို့ကာယဝေဒနာစိတ်တဓမ္မလို့ဆိုရတယ်တတိယအာယုံဖြစ်တဲ့တနည်းအားဖြင့်သတိပဋ္ဌာန်ရဲ့အာယုံဖြစ်တဲ့ဒီတရား၄ပါးရဲ့အပေါ်မှာကိုယ်ဘလောက်တတိထားနိုင်တယ်လဲဆိုတာဟာတတိန်တည်းကြီးမကြီးဆိုတာရဲ့အဖြေပေါ့ဟုတ်လားဒါကြောင့်တတိကသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်အာကောင်းရမယ်ဆိုတဲ့အချက်အဲ့ဒါဒီပင်လေအဲ့ဒါပါတော့တတိန်တည်းတတိပါပဲနော်ပြီးတော့ဦးဇင်းတို့နံပါတ်၄တမာဒိန်တည်းတမာတိတမာတိရှိရမယ်တမာတိဟာဘယ်နေရာမှာအစိုးရတာလဲတမာတိရှိလာရင်ဘလို့အစွမ်းကြီးတတိပြနိုင်တာတော့ဆိုတော့ဇန်၄ပါးရရမယ်တဲ့ဒါကတော့သူကဟိုအထုထိတ်တက်ပြီးတော့ပြောတာပေါ့နော်တမာတိတကယ်ရှိလာပြီဆိုလို့ရှိရင်ပထမဇန်ဒုတိယဇန်တတိယဇန်သတုထဇန်ဟိုနိဗ္ဗာန်တရားကိုအာရုံပြုပြီးတော့တည်ငြိမ်တဲ့စိတ်တခုရီးသောကောင်းမြတ်တဲ့အာယုံမှာဧကကတာဆိုတဲ့တခုရီးသောစိတ်ထားနိုင်တယ်စိတ်တည်ငြိမ်တဲ့သဘောပေါ့အကြံပြန်ပြောရရင်အဲ့ဒီစိတ်တည်ငြိမ်မှုဘလောက်ရှိတယ်မရှိဘူးဆိုတာသူတမာဒိန်တည်းဘလောက်ကောင်းတယ်လဲမကောင်းဘူးလဲဆိုတာပေါ့မှာမူတည်မှာပါတဲ့နော်အဲ့တော့တမာဒိန်တည်းရဲ့လုပ်ငန်းကိစ္စဘလောက်အောင်မြင်တယ်မအောင်မြင်ဘူးသူဘလောက်ကြီးကျယ်တယ်မကြီးကျယ်ဘူးဆိုတာဇန်၄ပါးဘလောက်ဘယ်အခြေအနေထိရှိတယ်လဲမရှိဘူးလဲဆိုတာနဲ့တိုင်းတရားမယ်ဆိုတာမျိုးလည်းနားလည်ဖို့လိုတာပေါ့နော်နောက်ပြီးတော့ပညာဉ်တည်းဒီပညာကဘယ်နေရာမှာအစိုးရမှာလဲပညာကဘယ်နေရာမှာအစွမ်းပြရမှာလဲပညာဉ်တည်းတကယ်ထက်လာပြီဆိုရင်သူဘလောက်ထိအစွမ်းရည်တတ္တိကြီးလာမှာလဲဆိုရင်သစ္စာ၄ပါးရဲ့အပေါ်မှာသိမြင်နားလည်မှုနော်သစ္စာလေးပါအမှန်တရားပေါ့ပိဋကပေါင်းသူတော်ကောင်းတို့အလုံးနားထဲမှာရှင်းပြပြသားပါလိမ္မာကျွမ်းကျင်ပြသားပါသစ္စာလေးပါတည့်အချက်ခန္ဓာမှန်ရင်ဘဝမှန်ရင်ဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခန္ဓာပဲဖြစ်ဖြစ်ဆင်းရဲဒုက္ခမျှတာဆိုတဲ့အမြင်သူဘလောက်စူးစူးရှာရှာနဲ့နဲ့ရှမ်းရှမ်းသိထားနိုင်တယ်လေဘဝမှာဘာနဲ့မှကာကွယ်လို့မရတဲ့ဆင်းရဲတွေနဲ့တိဆောက်ထားတာဘဝဆိုတာဟုတ်လားအဲ့လိုဘဝရဲ့ခန္ဓာရဲ့တကယ်ဆင်းရဲတွေနဲ့တိဆောက်ထားတယ်ဆိုတဲ့အချက်အကောင်းမရှိဘူးဆိုတဲ့အချက်ဒီအချက်ကို तू ဘလောက်သိနိုင်တယ်လဲအဲ့တော့ तू ပြင်းကြီးနေတယ်ဘလောက်ရင့်တယ်လဲမရင့်ဘူးလဲဆိုတာရဲ့အဖြေပဲဒါတိအချက်ခန္ဓာမှန်တယ်မဘဝမှန်တယ်မဆင်းရဲဒုက္ခမျှတာဘာမှမမောစရာရှိတဲ့အနေအထားမျိုးမဟုတ်ဘူးဆိုတာကိုနားလည်ဖို့မလိုဘူးလားလိုတယ်လိုတယ်အဲ့ဒီအချက်နားလည်ဖို့ဆိုတာကဒါဦးဇင်းတို့ခဏတိုင်းပြောခဲ့ပါပြီခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့မမြဲခြင်းအနိစ္စအချက်ကိုမြင်ရင်မြင်သလောက်အဲ့ဒီဒုက္ခအချက်ကိုမြင်လိမ့်မယ်ဆိုတာဟုတ်လားဒါကြောင့်မမြဲခြင်းကိုသာကြိုးစားပြီးတော့နားလည်အောင်အားထုတ်ရမှာအဲ့ဒါဆိုလို့ရှိရင်ဒါအကောင်းမဟုတ်ဘူးဆိုတာအလိုလိုသိလာလိမ့်မယ်ဟုတ်ရဲ့လားအဲ့ဒါလိုခန္ဓာဟာဒုက္ခလို့သိရင်အဲ့ဒါနံပါတ်1ပထမသစ္စာကိုသူသိမြင်နားလည်တယ်သူအတိုင်းတန်သူပေါ့နော်ပြီးတော့နှစ်အချက်လိုချင်မှုရချင်မှုဖြစ်ချင်မှုဆိုတဲ့တဏှာလောဘတိဒုက္ခတွေကိုဖြစ်စေတဲ့အရာလို့သူဘလောက်လက်ခံထားတယ်ဘလောက်သဘောပေါက်ထားတယ်။နော်ဒုက္ခတွေဖြစ်တာဟာများသောအားဖြင့်ဒကာဓမ္မတို့ဦးဇင်းတို့တွေက စိတ်တိုင်းမကြတဲ့ຢာတွေနဲ့တွေ့ရင်ဒုက္ခတွေဖြစ်လာတယ်အဲ့ဒီစိတ်တိုင်းမကြတဲ့ຢာတွေကကိုဘေးကလူတွေအတုံးမကြလို့ဖြစ်လာတာဒါမှမဟုတ်ကိုကိုယ်တိုင်အတုံးမကြလို့ဖြစ်လာတာအဲ့ဒီလိုမျိုးဖြစ်လာတဲ့ဒုက္ခတွေကိုသူတစ်ပါးကြောင့်သူမဟုတ်ကိုကြောင့်တော့လက်ညှိုးတို့အကြောင်းရှာအမျိုးမျိုးလွဲတတ်တာလည်းရှိတယ်တကယ်တမ်းကဒုက္ခဖြစ်တယ်ဆိုတာသူ့ကြောင့်လည်းမဟုတ်ဘူးကိုကြောင့်လည်းမဟုတ်တော့ဒုက္ခရဲ့တကယ်လက်တည်တရားခံအစစ်ဟာလောဘပဲလို့မြတ်စွာဘုရားကအတိတော်မူမြင်တော်မူလို့ဒါလောကကြီးရဲ့ဒုတိယအမှန်တရားအနေနဲ့အတိအလင်းပြောတာလားဟုတ်လားအဲ့တော့ပြင်းကြီးတွေဘလောက်ရင့်နေမရင့်ဘူးဘလောက်အားကောင်းတယ်အားမကောင်းဘူးဆိုတာအဲ့ဒီနှစ်အချက်ဖြစ်တဲ့ဒုတိယလောကကြီးရဲ့သစ္စာတရားရဲ့အပေါ်မှာသူဘလောက်သဘောတက်ဝင်နိုင်တယ်လဲနားလည်နိုင်တယ်လဲနော်လောဘသည်ဒုက္ခကိုဖြစ်စေတယ်ဆိုတဲ့အချက်ဒါကိုသိမှဒကာဓမ္မတို့အရှင်တို့ဟိုအကြောင်းအမှန်ကိုရှာတတ်မှသိမြင်တတ်မှတကယ်အကျိုးရှိမှာဟိုစကားတခွန်းမှတ်သားဘူးတယ်တော်တော်ကောင်းပါတယ်အဲ့ဒီစကားကအဲ့ဒါပါတော့ဆိုတော့အကြောင်းတရားကိုသိတာပညာတဲ့ဒါတွေဖြစ်လာအောင်ဘယ်လိုလုပ်ရသလဲဆိုတဲ့အချက်ကိုသိတာဒါတွေဖြစ်နေတာဘာကြောင့်ဖြစ်နေတာလဲဆိုတဲ့အချက်ကိုသိတာဆိုကြပါစို့ဆင်းရဲတာကိုပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်သူ့မှာအကြောင်းရှိတယ်ဘယ်ဟာဖြစ်ဖြစ်အကြောင်းဆိုတာရှိတယ်အစဉ်ပြေတာပဲဖြစ်ဖြစ်အစဉ်မပြေတာပဲဖြစ်ဖြစ်နော်လောကကြီးမှာဘာပဲဖြစ်ဖြစ်အကြောင်းတရားနဲ့ကင်းပြီးတော့ဖြစ်နေတယ်ဆိုတာတခုမှမရှိဘူးအဲ့ဒီအကြောင်းတရားအမှန်ကိုဒကာဓမ္မတို့ဥရှင်တို့နားလည်ရင်နားတယ်တလို့ဒီပုဂ္ဂိုလ်ကိုညံကြီးတယ်လို့ဆိုရတယ်ဒီပုဂ္ဂိုလ်အကျိုးရှိအောင်လုပ်နိုင်မယ်ဘာလို့ဆိုဆိုကြပါစို့ဆင်းရဲခြင်းရဲ့အကြောင်းကိုသိပြီဆိုလို့ရှိရင်မဆင်းရဲခြင်းဘူးဆိုရင်အဲ့ဒီအကြောင်းကိုဖယ်လိုက်ဖို့ပဲရှိတယ်ချမ်းသာခြင်းရဲ့အကြောင်းကိုသိပြီဆိုရင်ချမ်းသာခြင်းတယ်ဆိုရင်အဲ့ဒီအကြောင်းတရားကိုပြည့်စုံအောင်လုပ်ဖို့ပဲရှိတယ်တကယ်လို့သာအကြောင်းတရားကိုဒကာဓမ္မတို့ဥရှင်တို့သိမြင်နားလည်နိုင်ခြင်းမရှိဘူးဆိုရင်ဆင်းရဲလို့လည်းပဲဆင်းရဲကဘာကြောင့်ဖြစ်မှမသိတော့ဒီဆင်းရဲကိုဘယ်လိုပယ်ရမှမသိဘူးချမ်းသာခြင်းလို့လည်းပဲဒီချမ်းသာကဘာကြောင့်ဖြစ်မှကိုကသိမှသာတော့ချမ်းသာအောင်ဘယ်လိုလုပ်ရမှမသိဘူးဒါလောကီလို့လည်းပဲအလွန်ကျယ်ဝန်းပါတယ်ဒီစကားတွေကဟုတ်လားဘယ်အရာမျိုးမဆိုဘယ်အခြေအနေမျိုးမဆိုသူ့ရဲ့နောက်ကွယ်မှာအကြောင်းတရားဆိုတာရှိကိုရှိနေတယ်အခုဦးဇင်းတို့ကဘာမှာထိတ်တန့်ရောက်နေတဲ့နိုင်ငံတွေထိတ်တန့်ရောက်နေတဲ့လူမျိုးတွေသူတို့ဘာတွေကိုနားလဲကြတာလဲဒါလောကီလူတွေစဉ်းစားမိတာကိုပြောတာပါသူတို့အကြောင်းတရားတွေကိုနားလဲကြတာဘာဖြစ်ချင်ရင်ဘယ်လိုလုပ်ရလဲဆိုတာသူတို့သိတယ်ပစ္စည်းတွေကိုတီထွင်တဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုကင်တွယ်တဲ့နေရာမှာပဲဖြစ်ဖြစ်နော်အဲ့လိုအကြောင်းတရားကိုသိရင်သိသလားဒီပုဂ္ဂိုလ်ဟာဉာဏ်ရှိတာပဲအဲ့လိုပဲမြတ်စွာဘုရားကဆင်းရဲဒုက္ခတွေဟာဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဆင်းရဲဒုက္ခတွေရဲ့အကြောင်းတရားကိုမှန်ကန်စွာတိမြင်နားလည်ပြီးတော့ဒါပြောတာဆင်းရဲဆိုတာဘာကြောင့်ဖြစ်တာလဲလောဘကြောင့်ဖြစ်တာအဲ့ဒီဒုတိယသစ္စာတရားကိုသိရင်ဒါပြင်းကြီးတွေထက်တယ်လို့ဆိုရမှာနော်ဒါဥစဉ်ကနားလည်လွယ်ယုံပြောတာပါဟုတ်လားနောက်ဥစဉ်တို့နံပါတ်3အချက်လောကမှာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်နော်និရောဓသစ္စာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်ဟာဘာကိုပြောတာတော့ဘယ်အရာကိုနိဗ္ဗာန်လို့ပြောတာတော့တဏ္ဍခယောနိဗ္ဗာန်လောဘချုပ်ရာတဏ္ဍကုန်ရာကိုနိဗ္ဗာန်လို့ဆိုတာတဲ့နော်ဆိုလိုတာကလောဘချုပ်မှဒုက္ခချုပ်မှလောဘမချုပ်ရင်ဒုက္ခမချုပ်ဘူးဆိုတဲ့အချက်အဲ့ဒီအချက်ကိုသူဘယ်လောက်နားလည်နိုင်တယ်လဲသဘောပေါက်နိုင်တယ်လဲဒါအပေါ်ယံလေးပြောတာနော်အေးနောက်ပြီးတော့နံပါတ်၄လောကကြီးရဲ့သုဒ္ဓအမှန်တရားဖြစ်တဲ့မေဃသစ္စာရဲ့အကြောင်းကိုဘယ်လောက်သိမြင်နားလည်ထားလဲဒုက္ခတကယ်ငြိမ်းရင်တကယ်ချမ်းသာစိတ်ကိုရကျင်နေဆိုရင်မဂ်ကင်ရှင်းပါးကိုကျင့်သုံးခြင်းဆိုတဲ့အလုတ်ကလွဲလို့ကျန်တဲ့အလုတ်တွေနဲ့ဒုက္ခကိုတကယ်မငြိမ်းစေနိုင်ဘူးလို့သူဘလောက်နားလည်ထားတော့တနည်းအားဖြင့်မဂ်ကင်ရှင်းပါးရဲ့အစွမ်းသတ္တိကိုသူဘလောက်နားလည်ထားသလဲမဂ်ကင်ရှင်းပါးဒီသာနဲ့ဒုက္ခတကယ်ငြိမ်းရင်တဲ့ပုဂ္ဂိုလ်အတွက်တကယ်အလုတ်ဖြစ်မဲ့တရားလို့သူဘလောက်သိထားသလဲဟုတ်လားအဲ့ဒါလိုသစ္စာ၄ပါးဒါအချင်းချင်းလေးပြောလိုက်တာနော်အဲ့ဒီသစ္စာ၄ပါးရဲ့အရာမှာပြင်းကြီးတည်းဟာအစိုးရတယ်အဲ့ဒီသစ္စာ၄ပါးကိုနောက်ဆုံးတကယ်သိသွားပြီဆိုတာကအရိယာမဉ္ဇဉ်ကိုရရင်သစ္စာ၄ပါးကိုပဋိဝေဒအစဉ်ထိုးထွင်းပြီးတော့သိတယ်လို့ဆိုရတာဒီနေရာမှာဥစဉ်တို့စကားဆက်ပြီးလို့ပြောရမယ်သစ္စာ၄ပါးကိုသိတဲ့နေရာမှာသိခြင်းကနှစ်မျိုးရှိတယ်အနုဘောဓသိတယ်မှန်းဆပြီးတော့သိတာပဋိဝေဒသိတယ်တိုင်းရိုက်ထိုးထွင်းပြီးတော့သိတာအတိကနှစ်မျိုးရှိတယ် ခုတက္ကသမားတို့ဦးဇင်းတို့ပြောနိုင်တာနားထောင်နိုင်တယ်အဲ့နားထောင်ပြီးတော့သိတာတွေကအနုဘောဓသိဒါဦးဇင်းတို့လည်းအနုဘောဓသိနေပဲပြောနေတာအဲ့ဒီအနုဘောဓသိကပฏิဝေဒထွတ်ထွင်းပြီးတော့သိတယ်ဆိုတော့အရိယာမညံအဆင့်ကိုရဖို့အတွက်သူကအများကြီးအထောက်အကူပြုလိမ့်မယ်သူကိုအခြေခံပြီးတော့သွားရတာပဲအဲ့တော့တကယ်တမ်းကကိလေသာကိုတကယ်တက်ပြစ်တာကတော့ပฏิဝေဒသိကတတ်မှာပေါ့နော်ပฏิဝေဒသိကတော့ဒါအရိယာမညံအဆင့်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သည့်အထိသူကတော့သိမြင်တဲ့အဆင့်ပေါ့နော်အဲ့တော့အနုဘောဓသိဆိုတာမှန်ဆန်သိတာပฏิဝေဒသိဆိုတာထွတ်ထွင်းသိတာအဲ့ဒါကိုလေဒီဆရာကြီးကသူကဥမာလေးနဲ့ပြောတယ်အနုဘောဓသိမှန်းဆသိတယ်ဆိုတာဘာကိုပြောတယ်ဆိုတော့တဏှာကမီးထွန်းထားတယ်အဲ့ဒီမီးကိုတော့မျက်စိနဲ့ဓာတ်လိုက်မမြင်ရဘူးသို့တော့အဲ့ဒီမီးကနေဖျားကျလာတဲ့အရောင်တွေဒီနားမှာရှိနေတယ်အဲ့ဒါကိုကြည်သွားဖြင့်အဲ့ဒီမီးရှိတယ်ဆိုတာကိုသူသိတယ်ဒါမလွင်နိုင်ဘူးနော်မီးရောင်ကိုမြင်ရမှာတော့မီးဆိုတာရှိတယ်ဆိုတာသိကိုသိနိုင်တယ်မှန်စသည်တယ်ဆိုတာကဟိုမရှိနိုင်တာမဖြစ်နိုင်တာကိုစိတ်ကူးယဉ်ပြီးတော့သိတဲ့အတိမျိုးတော့လည်းမဟုတ်ဘူးတော့မြင်တော့မမြင်ရသေးဘူးဒါပေမဲ့ तू ရှိတယ်ဆိုတာကို तू ကြောင့်ဖြစ်လာတဲ့အနေအထားကိုကြည်ချင်းအဖြစ်မသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါလို့မီးရောင်ကိုမြင်ပြီးတော့မီးရှိတယ်ဆိုတာကိုသိတဲ့အတိမျိုးကိုအနုဘောဓသိလို့ဆိုတယ်တဲ့အဲ့ဒါလို့ပဲတခါသမားတို့ဦးဇင်းတို့တွေလည်းပဲဒုက္ခသစ္စာကိုသိကြတဲ့နေရာမှာတခါတည်းရမှာဉာဏ်ပညာအလိုက်ဩဘဝဆိုတာတကယ်တမ်းကဘာမှဟုတ်တာမဟုတ်ဘူးဆိုတဲ့အတိကလေးတွေတော့ရတာပဲအဲ့ဒါအလကားရတာမဟုတ်ဘူးအဲ့ဒါတကယ်အခြေအနေမှန်ကိုကိုဆင်ရင်သုံးသပ်မိပြီးတော့ရတာဟုတ်တယ်မို့လားအေးအဲ့ဒါဩမြတ်စွာဘုရားကဒါကြောင့်မို့လို့ခန္ဓာဟာဒုက္ခလို့ဟောတော်မူပေတာပဲလို့လည်းပဲတစ်ခါတစ်ခါမှညံထဲမှာဘုရားကိုကြည်ညိုရတဲ့စိတ်အဲ့လိုမျိုးတွေဖြစ်တာတွေမရှိဘူးလားရှိတယ်အေးပฏิဝေဒတိဆိုတာကကြာတော့သူကမီးရောင်ကိုဓာတိမြင်ပြီးတော့ဒါမီးဆိုတာကိုသူသိတယ်မီးကိုမြင်ပြီးဆိုမှတော့အယောင်တွေပါတယ်သူကမှန်းနေစရာမလိုတော့ဘူးလေဟုတ်တယ်မို့လားအေးဒါကြောင့်ပိဋကပေါင်းတော်ဟောင်းတို့ပင်ငိမ့်တည်းဆိုတာသစ္စာလေးပါးကိုသိတဲ့သဘောလို့အကြံဉာဏ်မှတ်ရမယ်နော်အဲ့တော့အိန္ဒြေအိန္ဒတ္တကမ္မအိန္ဒရိယနာအိန္ဒတ္တကမ္မအိန္ဒရိယအိန္ဒတ္တအစိုးရတို့ဤကမ္မအမှုအိန္ဒရိယအိန္ဒြေပြောခဲ့ပြီနော်ဘယ်နှပါးရှိတော့၅ပါးတတ်တိန်စနေဆိုတဲ့တရာတရားဝိရိယအိန္ဒြေဆိုတဲ့ဝိရိယတရားတတိယဒိဋ္ဌိဆိုတဲ့တတိတရားတမာဒိဋ္ဌိဆိုတဲ့တမာဓိတရားပင်ငိမ့်ဒိဋ္ဌိဆိုတဲ့ပညာတရားဒါကသူကပေါင်းပြီးတော့ဆိုတာပင်ငိမ့်ဒိဋ္ဌိဆိုတာပညာအိမ့်ဒိဋ္ဌိပါပဲဟုတ်လားအေးအဲ့တော့တတိယတတ္တတရားကတောတပတိရဲ့တောတပတိမေရခြင်းရဲ့အင်္ဂါ၄ပါးရဲ့အပေါ်မှာသူအင်မတန်စူးစူးရှာရှာထက်ထက်မြက်မြက်ရှိရဲ့ပေါ့နော်ပြန်ပြောတာနော်ဝိရိယိမ့်ဒိဋ္ဌိကသမ္ပပဒံတရား၄ပါးနဲ့ပတ်သက်ပြီးတော့သူအင်မတန်နိုင်နေတဲ့အစိုးရတဲ့ပေါ့ပိုင်နိုင်နေပေါ့နော်ပြီးတော့တတိယတရားကသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်နဲ့ပိုင်နိုင်နေအစိုးတရားရှိဟုတ်လားတမာတိတရားကဇန်၄ပါးနဲ့ပတ်သက်ပြီးတော့ပင်ငိမ့်တရားကသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့လို့ဒီလိုပြောထားတာဒါကြောင့်ပြည့်တတ်ပေါင်းသူတော်ကောင်းတို့ဒီအိန္ဒြေ၅ပါးကိုများလာအောင်ပွားရမယ်လို့မြတ်စွာဘုရားကတိုက်တွန်းတယ်ဒီနေရာမှာဦးဇင်းတို့များလာအောင်ပွားရမယ်ဆိုတာလေးကိုမပြောသေးခင်ပါဒီအိန္ဒြေ၅ပါးထဲမှာဘယ်အိန္ဒြေတွေအဓိကအကြဆုံးလဲအထွတ်အမြတ်ဖြစ်တယ်လဲဆိုတာလေးကိုလည်းဗဟုသုတမှတ်ရအောင်မယ်အဲ့ဒါဘယ်အိန္ဒြေကအဓိကအကြဆုံးလဲအထွတ်အမြတ်အကြဆုံးလဲဆိုတော့ပင်ငိမ့်တွေဟာအထွတ်အမြတ်အကြဆုံးမင်းတဲ့အဲ့ဒါဦးဇင်းတို့မဟာဝဂတယုတ်ပါဠိတော်မှာအိန္ဒြေတရားတွေနဲ့ပတ်သက်ပြီးတော့ဟောထားတာတွေအများကြီးရှိတယ်အဲ့ဒီတည်းမှာမြတ်စွာဘုရားကဒီဗောဓိပက္ခိယတရားတွေထဲမှာပင်ငိမ့်တည်းဆိုတဲ့တရားဟာအထွတ်အမြတ်အကြဆုံးတရားပါတဲ့။ဘာပြုလို့လဲဆိုတော့တဲ့။တတ်တိန်တည်းဆိုတဲ့တရားတရားဆိုတာလည်းပဲသိဖို့အတွက်ဖြစ်တာပါတဲ့။သိဖို့အလို့ငါပွားရတာ။နော်။ပြီးတော့ဝရိယဆိုတာလည်းသိဖို့အတွက်ကြိုးစားရတာ။တတိဆိုတာလည်းပဲသိဖို့အတွက်လုပ်ရတာ။တမာတိဆိုတာလည်းသိဖို့အတွက်လုပ်ရတာ။ဟောပင်ငိမ့်တည်းကလည်းဒါသိဖို့အတွက်ပဲ။အဲ့တော့ပင်ငိမ့်တည်းဆိုတာအိန္ဒြေတွေထဲမှာအထွတ်အမြတ်အကြဆုံးပဲဗောဓိပက္ခိယတရားတွေထဲမှာတော့အထွတ်အမြတ်အကြဆုံးပဲလို့ပြောတယ်သစ္စာလေးပါးကိုသိခြင်းပေါ့နော်အဲ့တော့ပင်ငိမ့်တည်းဆိုတာအိန္ဒြေတွေထဲမှာသူအထွတ်အမြတ်အကြဆုံးသိဖို့အတွက်ကျန်တာတွေဟာအထောက်အကူပြုဖို့လုပ်ပေးရတာသိဖို့ကအဓိကအကြဆုံးပဲအဲ့ဒါကိုမြတ်စွာဘုရားကသိခြင်းတရားဟာဘယ်လောက်ထိအခရာကြလဲဘယ်လောက်ထိ သူဟာကျန်တဲ့တရားတွေပေါ်မှာလွှမ်းမိုးထားနိုင်တယ်လေတနည်းအားပြောရရင်တော့ဝရိယတို့တတိတို့ဟောတတ္ထာတို့ဝရိယတို့တတိတို့တမာတိတို့ဆိုတာသိဖို့အလွန်ငါဖြစ်တယ်တကယ်သိသွားပြီပြင်းငိမ့်တည်းတကယ်ပိုင်နိုင်သွားပြီအထုထိတ်ရောက်သွားပြီဆိုရင်လည်းပဲအဲ့ဒီသူ့ကိုဖြစ်ပေါ်လာအောင်အထောက်အပံ့ပေးခဲ့တဲ့တတ္ထာတတိအဲတတ္ထာဝရိယတတိတမာတိတွေလည်းပြန်ပြီးတော့ခိုင်မြဲသွားပြန်နေတဲ့ဟောအချင်းချင်းအထောက်ကူပြုနေတာလေးကိုပြောတာအဲ့ဒါကိုမြတ်စွာဘုရားကနားလည်အောင်ဥပမာလေးနဲ့ပြောတာပေးသက်ရင်တရားကတော့တော့အဘိဓမ္မာတရားတွေကြီးပဲเนาะဥဒင်းကတော့စိတ်ဝင်စားတယ်เนาะပြင်းငိမ့်တည်းဟာဘလောက်အခရာကြတယ်ဆိုတာကျန်တဲ့တရားတွေကတိဖို့အတွက်အလုံးလုံးရတာဆိုတဲ့သဘောမျိုးမြတ်စွာဘုရားဟောတာလားတကယ်ပြင်းငိမ့်တည်းကိုရသွားပြီဆိုရင်လည်းပဲကျန်တဲ့တတ္တာဝရိယတတိတမာတိတွေဟာလည်းပြန်ပြီးတော့ပို့ပြီးတော့ခိုင်မြဲသွားတယ်အဲ့ဒီအချက်ကိုလည်းဥပမာနဲ့မြတ်စွာဘုရားကရှင်းအောင်ပြောတာမြတ်စွာဘုရားကပြောရင်တော့ဥပမာနဲ့ပြောတာပဲများတယ်။ဟိုအနှစ်ဒီဟူသောအနတ်အရသာတွေထဲမှာစန္ဒဂူနီရဲ့အရသာဟာအကောင်းဆုံးနဲ့အဲ့ဒါလိုပဲဗောဓိပက္ခိယတရားတွေထဲမှာပြင်းငိမ့်တည်းဟာအထွတ်အမြတ်ဆုံးဆိုသူ့ကိုလည်းဥပမာလေးနဲ့ပြောတာပဲ။ဟုတ်လား။အဲ့ဒီမှာပြင်းငိမ့်တည်းခိုင်မြဲသွားပြီပြင်းငိမ့်တည်းကိုတကယ်ရသွားပြီဆိုရင်ကျန်တဲ့တရားတွေလည်းခိုင်မြဲသွားတယ်ဆိုတဲ့အကြောင်းကိုလည်းဥပမာနဲ့ပြောပြတယ်။ဘလို့ဥပမာပေးတော့ဆိုတော့ဟိုအိမ်တိမ်ဆောက်ပြီးဆိုတော့အမိုးမိုးရဖို့အတွက်အချင်းရနေတယ်ဆိုတာတင်ရတာပေါ့နော်ဒါရှိတော့ကတော့ဒါတက်ငယ်တို့ထရွက်တို့ဘာတို့ ਨੇ မိုးဖို့အတွက်ဒါကအချင်းရနေဆိုတာကမရှိမဖြစ်ပေါ့အခုဆိုရင်တော့ဓာညာလို့ခေါ်မယ်ပေါ့နော်အမိုးမိုးဖို့အတွက်အဲ့ဒီအချင်းရနေတင်ပြီဆိုလို့ရှိရင်သူကအထွတ်ဆိုတာကိုမတက်ရသေးသမျှခေါင်ဆိုတာကိုမတက်ရသေးသမျှအဲ့ဒီအချင်းရနေတွေဟာခိုင်မြဲတဲ့သဘောမရှိသေးဘူးလှုပ်လှိလှုပ်လှဲပဲသူတို့အပေါ်ကနေစုပြီးတော့ချုပ်ကန်လိုက်တဲ့အထွတ်ဆိုတာတက်လိုက်တာနဲ့တပြိုင်နက်တည်းအဲ့ဒီအချင်းရင်တွေဟာလည်းအကုန်လုံးခိုင်မြဲသွားတယ်အဲ့လိုပဲပညာအထွတ်တက်လိုက်တာနဲ့တတ္တတရားကလည်းခိုင်မာသွားတယ်ဝရိယကလည်းခိုင်မာသွားတယ်တတိကလည်းခိုင်မာသွားတယ်တမာတိကလည်းခိုင်မာသွားတယ်ဒါကြောင့်အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေဟာပြင်းငိမ့်တွေကိုရသွားတာအဲ့ဒီပြင်းငိမ့်တွေကိုရလို့သစ္စာလေးပါးကိုလည်းသိပြီဆိုတော့ဟောတစ်ဆက်သေးပါဖြစ်သွားတော့သူတို့ရဲ့တရားတရားကပုထုသင်ရဲ့တရားတရားနဲ့မတူတော့ဘူးဟိုဦးဇင်းစိတ်ထဲပေါ်တဲ့ဥမာပြောရရင်တော့မင်းမြောက်တာလဲသူတို့ကမြောက်လိုက်တာပဲသူတို့ကမြောက်လိုက်လို့မင်းဆိုတာဖြစ်လာအဲ့ဒီမင်းညောင်ပဲသူတို့လည်းပြန်ပြီးတော့ခိုင်မြဲသွားကြပြန်တယ်သဘောပေါ်ရင်လားမသိဘူးနော်အဲ့လိုပဲပညာတကယ်ရင့်လာပြီးသစ္စာလေးပါးသိတဲ့အဆင့်ထိပညာရင့်ကျက်သွားပြီဆိုရင်တရားတရားကလည်းခိုင်မြဲသွားပြီမတုံ့လှုပ်တော့ယထိန်နခီလောပထဝိတိတော့သိရနော်မြေကြီးထဲမှာရှစ်တောင်ဝင်အောင်စိုက်ထားတဲ့မြေပေါ်မှာရှစ်တောင်ပဲဖော်ထားတဲ့တကားတိုင်ကြီးဟာအရက်လေးမျက်နှာကလာတဲ့လေတွေကြောင့်မလို့တုံ့လှုပ်ခြင်းမရှိသလိုမျိုးသစ္စာလေးပါးတရားသိမြင်သွားတဲ့ပညာဉ်တည်းအထွတ်အထိပ်ရောက်သွားကြတဲ့အရိယာသူတော်ကောင်းတွေရဲ့ယုံကြည်မှုဟာဘယ်တော့မှမတုံ့လှုပ်တော့ဘူးလေတရားတရားခိုင်မြဲသွားပြီအဲ့ဒါလိုပဲဝရိယတရားမကောင်းတာတွေကိုဖယ်ရှားဖို့ကောင်းတာတွေကိုဖြစ်ပွားစေဖို့အတွက်ကြိုးစားတဲ့ကိစ္စမှလည်းပဲသူအများကြီးခိုင်မာမှုရမှာပါဘူးလားရသွားတယ်နော်အဲ့ဒါလိုပဲတတိတရားသတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ပုထုဇဉ်တွေနဲ့တူနိုင်မလားမတူနိုင်ဘူးသူ့ရဲ့တတိထားမှုတွေကအများကြီးရင့်ကျက်လိမ့်မယ်နဲ့နည်းလိမ့်မယ်ပြီးတော့တမာတိတရားတူနိုင်မလားမတူဘူးဒါကြောင့်ပိဋကပေါင်းသူတော်ဟောင်းတို့အိန္ဒိယ၅ပါးထဲမှာဘယ်အိန္ဒိယဟာအထွတ်အမြတ်ဆုံးလဲပင်ငိမ့်တည်းကျန်တဲ့အိန္ဒိယဆိုတာတိဖို့ရန်အလို့ငှာတာဖြစ်တယ်လို့မြတ်စွာဘုရားဟောတာတိလိုက်လို့ရှိရင်ကျန်တဲ့ဟာတွေကလည်းပြန်ပြီးတော့တိခြင်းရဲ့အထောက်အပံ့ကိုရတဲ့အတွက်ကြောင့်ဒါဥစဉ်ကနားလည်အောင်ပြောတာပါနော်တိခြင်းဆိုတာရှိသွားတာနဲ့ကျန်တဲ့အိန္ဒိယလည်းမဖြစ်သွားတော့ခိုင်မြဲသွားတယ်ဒါကြောင့်တရားအထုတ်တဲ့နေရာမှာရည်ရွယ်ချက်ကတည်ဖို့အမှန်တရားကိုတည်ဖို့เนาะအမှန်တရားကိုတည်ဖို့ဒါအရေးကြီးတယ်တရားအထုတ်တဲ့အချိန်မှာဟာတရားကအထုတ်နေတာစိတ်ကလည်းတည်တာကလည်းမချမ်းသာသေးပါလားဒုက္ခဝေဒနာကိုသွားမမျှော်နဲ့เนาะဒုက္ခဝေဒနာဆိုတာလှုပ်ရှားရှိတဲ့အလုပ်ကိုလှုပ်လို့တည်ရှားရှိတာကိုတည်လို့ပယ်ရှားရှိတာကိုပယ်လိုက်ရင်သူကသူ့အလိုလိုဖြစ်လာတဲ့ကိစ္စအဲ့ဒီမျှော်လိုက်ခါမှမျှော်လိုက်ခါကြာမှလန်းကမျောတဲ့စိတ်ဝင်တဲ့အတွက်ကြောင့်တိတဲ့အလုတ်ကအဲ့ဒီအချိန်မှာမလုံမိတော့အဲ့ဒီတော့ကိုမျောတာလည်းမရတော့ဘူးတကယ်တမ်းကမျောလို့ရတာလားလှုပ်လို့ရတာလားလှုပ်လို့ရတာမျောလို့ရမယ်ဆိုရင်တော့တိုင်းမျောနေကြဖို့ပဲရှိတာပဲလေအဲ့တော့မြတ်စွာဘုရားခိုင်းတဲ့အတိုင်းကိုက တတ်နိုင်တယ်မြတ်အသိစိတ်အောင်ကြိုးစားမယ်ဆိုလို့ရှိရင်အကြောင်းတရားတွေရှိနေအကျိုးတရားတွေဆိုတာအလိုလိုပေါ်လာတာပဲမဟုတ်လားအေးလောကကြီးကအနတ္တလောကကြီးကိုကိုဖြစ်ချင်တိုင်းဖြစ်တဲ့အတ္တလောကကြီးမဟုတ်ဘူးဟုတ်လားအဲ့တော့သူ့အကြောင်းနဲ့သူ့အကျိုးတော့မျောရင်တော့ဆယ်တော်ကြီးတွေပြောတာတွေရှိတယ်မျောရင်ချော်လိုက်မယ်တဲ့ဟုတ်လားတကယ်ပဲဟုတ်တယ်နော်ဒီကိစ္စမှအင်းများအေးဒါကြောင့်မလို့မိမိတို့အားထုတ်နေတဲ့တတိတရားဝရိယတရားတမာရီတရားတတရာတရားဒီတရားတွေဟာတိဖို့အလို့ငါလာဖြစ်တယ်ဆိုတော့ဒေသနာတော်နဲ့အညီတိချင်းကိုဥတည်ပြီးတော့မထားတယ်မို့လားထားတယ်နဲ့ကျန်တာဘာဘုံမှမလိုချင်နဲ့မရချင်နဲ့မမမောနဲ့မမျော်မှန်းနဲ့တော့တကယ်တမ်းကတိလိုက်လို့ရှိရင်မတိလို့ဖြစ်လာမဲ့အရှုပ်ထွေးတွေဟာအကုန်လုံးရှင်းသွားတယ်မတိလို့ဖြစ်လာမဲ့အပူအလောင်တွေဟာအကုန်လုံးအေးသွားတယ်အဲ့တော့တိချင်းတည်တာနဲ့အရာရာကိုပြီးတော့ဖြေရှင်းသွားမှာဟုတ်တယ်မို့လားအေးဒါကြောင့်ပိဋကပေါင်းတော်တို့အိန္ဒိရေ၅ပါးထဲမှာပင်ဉ္ဇိန္ဒိရေတိအထွတ်အမြတ်ဆုံးမှာအဲ့ဒီပင်ဉ္ဇိန္ဒိရေဆိုတာကိုတကယ်ရရင်လည်းပဲကျန်တဲ့အိန္ဒိရေတရားတွေဟာခိုင်မြဲသွားပြန်နေတဲ့အချင်းချင်းအထောက်အကူတွေပြုတ်နေတဲ့သဘောပေါ့ဟုတ်လားဒါကကြားဖြတ်ပြီးတော့ဘုဟုတ္တတန်လေးပြောတာအဲ့တော့ဦးဇင်းတို့ဆက်ပြီးတော့ပြောနေတာကလေဒီစတော်ဘုရားကြီးပေးထားတဲ့ဥပမာလေးပေါ့အိန္ဒြိယအစိုးရခြင်းဆိုတာနဲ့ပတ်သက်ပြီးတော့သူကကြိုက်အောင်ပေးထားတာဥမာတွေကတော်တော်ကောင်းပါတယ်ဘလို့ဥမာပေးထားတော့ဆိုတော့ဒီခန္ဓာကိုယ်ကြီးဟာတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တဲ့ခန္ဓာကိုယ်ကြီးကတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တဲ့တိုင်းပြည်ဆိုလို့ရှိရင်တော့အစိုးရမင်းတွေကမရှိလို့မရအစိုးရမရှိတဲ့တိုင်းပြည်ဆိုလို့ရှိရင်တော့တိရစ္ဆာန်လောကလိုနိုင်ရာစားကြမှာနော်အာကြီးတဲ့အုပ်စုကအားငယ်တဲ့အုပ်စုကိုညှင်းဆဲမှာပဲအနိုင်ကျင့်မှာပဲအဲ့တော့အစိုးရမရှိတဲ့တိုင်းပြည်ဟာဘလောက်ကပေါက်တိကပေါက်ချာဗယံဗရာဖြစ်နေမလဲဘလောက်ဒုက္ခတွေများပြီးတော့ဆူပွက်နေမလဲဆိုတာဒီကနေ့ခေပို့ပြီးတော့သိနိုင်ပါတယ်ဟုတ်လားဒီကယူမိုင်းများနော်အဲ့တော့အစိုးရမရှိတဲ့တိုင်းပြည်နဲ့ဥပမာပေးတယ်အဲ့တော့ဒီခန္ဓာကိုယ်ဒီဟူသောတိုင်းပြည်မှာလည်းပဲဒီအိန္ဒြေ၅ပါးဒီဟူသောအစိုးရမရှိဘူးဆိုရင်ကတော့ဒီခန္ဓာကိုယ်ဒီဟူသောတိုင်းပြည်မှာကိလေသာတရားတွေဟာတောင်းကျမ်းကျင်တိုင်းတောင်းကျမ်းနေမှာပဲတဲ့ဟုတ်လားဒါကြောင့်တရားဓမ္မတို့ဥရှင်တို့ခန္ဓာတိုင်းပြည်မှာဒီအစိုးရမဲ၅မျိုးကိုတင်မြှောက်ထားဖို့လိုအပ်တယ်။ဒီအစိုးရရဲ့လက်အောက်မှာမိမိရဲ့ခန္ဓာတိုင်းပြည်ဟာကောင်းကောင်းမွန်မွန်ရှိနေတဲ့နော်။တရားတရားမရှိဘူးဆိုရင်ဒီခန္ဓာတိုင်းပြည်အကုန်လုံးကပေါက်တိကပေါက်ချံဖြစ်တော့မယ်။ဝရိယတရားမရှိဘူးဆိုရင်ကပေါက်တိကပေါက်ချံဖြစ်တော့မယ်။ဒီနေရာမှာတရားတရားလို့ပြောလိုက်တိုင်းရှင်းမှန်တဲ့ဖရတရားတန်ခါငါးပါးသီလရဲ့အပေါ်မှာသူဘလောက်ယုံကြည်ပြီးတော့ကျင့်သုံးနိုင်တယ်လဲဆိုတဲ့အချက်နဲ့တိုင်းတရားမယ်ဆိုတာလည်းပြောခဲ့တယ်နော်ဝရိယလို့ပြောလိုက်တိုင်းတော်စွာရောစွာဝရိယတွေကိုဆိုလိုတာမဟုတ်နော်အကုသိုလ်တရားတွေကိုဖယ်ရှားဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့သူဘလောက်ကြိုးစားတယ်လဲဆိုတဲ့ဝရိယကိုပြောတာအဲ့ဒါလိုပဲတတိတရားနော်ဖုန်းနံပါတ်တွေအမှတ်ရတာတွေမှတ်ပုံတွေနံပါတ်တွေအမှတ်ရတာတွေမနေ့တုန်းကငါ့ကိုဘယ်သူကဘယ်လိုပြောသွားတာဒါတွေအမှတ်ရတာတွေကိုဆိုလိုတာမဟုတ်တတိဆိုတာဘာကိုပြောတာတော့ခန္ဓာမှာဖြစ်နေတဲ့တဘာဝတရားကိုဖြစ်နေစေအခိုက်အတန့်မှာဖြစ်နေတဲ့အတိုင်းအမှန်တိုင်းသိမြင်နိုင်အောင်ကြိုးစားနေတာတတိတရားเนาะအဲ့ဒါတတိထားစရာအာယုံဒါအလုံးနားလေကြပြီးသားเนาะတတိပဋ္ဌာန်တရား၄ပါးအဲ့ဒါလို့တတိတရားဒီဟူသောအစိုးရမဲ့မိမိရဲ့ခန္ဓာတိုင်းပြည်မှာရှိသလားမရှိဘူးလားဒါစဉ်းစားရမယ်เนาะနောက်ပြီးတော့တမာတိတရားနောက်ပြီးတော့ပညာတရားအဲ့ဒီတတ္တာဝရိယတတိတမာတိပညာဆိုတဲ့ဒီအစိုးရမဲ၅မျိုးလို့ပြောကြပါစို့เนาะအဲ့ဒါကိုပဲဦးဇင်းတို့တပေါင်းနဲ့လုံးပြီးတော့အိန္ဒြေကိုတမျိုးတည်းဒါပြောရရင်တော့ဒီ၅ပါးရဲ့အပေါင်းပေါ့သူတို့ပေါင်းပြီးတော့ဒီခန္ဓာတိုင်းပြည်ကိုကောင်းကောင်းမွန်မွန်အုပ်ချုပ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်တကယ်လို့အဲ့ဒီ၅ပါးမရှိဘူးဆိုလို့ရှိရင်ဒီခန္ဓာတိုင်းပြည်ဟာအကုန်လုံးကပေါက်တိကပေါက်ချာဖြစ်မယ်အကုန်လုံးဗယံဗရာဖျို့ဖျဲဖြစ်မယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာစတော်ကြီးဆိုလိုတာကဒီအိန္ဒြေ၅ပါးသာမရှိဘူးဆိုလို့ရှိရင်အစိုးရမရှိတဲ့တိုင်းပြည်လို့ဒီတတ္တဝါဟာစိုးကျင်တိုင်းစိုးမယ်မိုက်ကျင်တိုင်းမိုက်မယ်တိအချက်မနောကံကစပြီးတော့သူမိုက်လိုက်မယ်အမရသေးဘူးမထိန်နိုင်ဘူးဆိုလို့ရှိရင်ဝစီကံကိုတက်လာလိုက်မယ်ပြီးရင်ကာယကံကိုတက်လာလိုက်မယ်မဟုတ်တာတွေလုပ်လိုက်မယ်မမှန်တာတွေပြောလိုက်မယ်မကောင်းတာတွေကြံလိုက်မယ်အဲ့လိုမျိုးကာယကံဝစီကံမနောကံဒုစရိုက်မှုတွေများလာပြီဆိုလို့ရှိရင်ဒီခန္ဓာဟာနောက်ဆုံးအပေလေးပါးကိုဥတည်ပြီးတော့ကြီးစွာသောအကျိုးမဲ့ပျက်စီးခြင်းဖြင့်ပျက်စီးเสียအကြောင်းမရှိဘူးလားရှိတယ်။ဒါကြောင့်စတော်ကြီးကဒီအိန္ဒြေ၅ပါးကိုအစိုးရမင်းများနဲ့ဥပမာပေးပြီးတော့နိုင်ရာစားနော်အဲ့လိုခက်ပြက်နေတဲ့ကာလမျိုးလိုမဖြစ်ရလေအောင်မိမိရဲ့စိတ်ကိုမိမိအစိုးရကို တဏှာဖြင့်တရားတရားဝရိယတရားတတိတရားတမာရီတရားပညာတရားဖြင့်ဒီခန္ဓာကိုယ်ကိုကောင်းကောင်းအုပ်ချုပ်နိုင်ဖို့ပေါ့နော်ကိုယ့်ကိုယ်ကိုအကောင်းကောင်းအုပ်ချုပ်နိုင်ဖို့ဆိုတာဒီ၅ပါးမရှိရင်ဖြစ်နိုင်မလားမဖြစ်နိုင်ဘူးခုတက္ကသိုလ်မတော်ဦးရှင်တို့တချို့ညည်းရတာရှိတယ်ဟာကိုကကိုယ့်စိတ်ကိုကိုယ်သိနိုင်တာမဟုတ်ဘူးဘာလို့မနိုင်တာလဲဒီ၅ပါးမရှိလို့မနိုင်တာကိုကိုကိုသိအဆိုးမရပါဘူးလို့ပြောတာသူတို့ပြောတဲ့အတိအပဲကတမျိုးနော်အနတ္တဆိုတဲ့အဆိုးမရခြင်းကိုပြောတာမဟုတ်ဘူးကိုကကောင်းခြင်းတယ်အတိုင်းပဲကိုကကောင်းအောင်ကလုပ်လို့မရကိုကမကောင်းတာကြီးကိုမကြိုက်ဘူးအတိုင်းပဲမကောင်းတာကြီးကဖြစ်ဖြစ်နေတယ်ငါကစိတ်ကနှုတ်တယ်ကိုစိတ်ကိုသိပြီးတော့ငါကအဆိုးရတာမဟုတ်ဘူးဆိုတာဘာကိုပြောနေတာတော့သူ့မှာအိန္ဒြေတရားကောင်းမြတ်တဲ့တရားတွေမရှိဘူးဆိုတာကိုပြောနေတာသူ့ကိုသူအဆိုးမရဘူးပေါ့ဟိုလောကဝေါ်ဟာတာကတော့ကိုစိတ်ကိုအဆိုးမရဘူးဆိုလို့ရှိရင်ဒါအယူလို့ပြောကြတာပဲလေဟုတ်တယ်မဟုတ်လားအဲ့တော့ဒကာဓမ္မတို့ဦးရှင်တို့လည်းပဲဟိုအရိယာသူတော်ကောင်းကြီးတွေကိုထောက်ထားလိုက်မယ်ဆိုရင်ပုထုဇဉ်တော်ဥမ္မာတကောအကုန်လုံးအဲ့ဒါဦးရှင်တို့လည်းအယူပဲဒကာဓမ္မတို့လည်းအယူပဲဘာဖြစ်လို့အယူလို့ပြောရတာတော့စိတ်ကိုမနိုင်နှင်းလို့စိတ်ကိုအဆိုးမရလို့နော်စိတ်ကိုကောင်းကောင်းထိမ့်ချုပ်စေစားနိုင်မဲ့စိတ်ရဲ့အထက်ကလို့ပြောရမယ်ဒီအိန္ဒြေတရားတွေမရှိလို့ဟုတ်လားဘယ်အချိန်မှပို့ပြီးတော့ကိုဟာစိတ်ကိုမနိုင်ဘူးဆိုတာကိုပို့သိရတရားအထုတ်တဲ့အချိန်မှာပို့သိရတယ်ဟုတ်လားတချို့ကတော့ပြောသေးတယ်เนาะအာတရားကအထုတ်လိုက်ခါမှာကိုယ့်ကိုယ်ကိုဆိုးမှန်ပို့သိရတယ်တဲ့တချို့စိတ်ပြက်သွားတာတော့မရှိတယ်စိတ်မပြက်နဲ့လို့ဒီပြင်အချိန်ကပို့ဆိုးသေးတယ်လို့ဘာဖြစ်လို့ပို့ဆိုးလဲဒီပြင်အချိန်ကဆိုးနေတာကိုဆိုးတယ်လို့သိခွင့်မရလို့ပို့ဆိုးတာလို့ဒီအဆိုးတာကတော့အတူတူဆိုးတာပဲဒါဒီအထုတ်နေတဲ့အချိန်ကတော်သေးတာပေါ့အထုတ်နေတဲ့အချိန်ကမိတဲ့အချိန်လေးမိသေးတယ်ထိနိုင်တဲ့အချိန်လေးထိနိုင်နေတယ်မထိနိုင်တဲ့အချိန်လေးဒါမထိနိုင်ဘူးလို့သိတယ်ဆိုတာကိုဟာစာသူကတော်နေသေးတယ်အမထုတ်တဲ့အချိန်ကတော့တကက်ကိုဗယံပဒပဲဗယံပဒဖြစ်ရတဲ့အထဲမှာမှဗယံပဒဖြစ်တာကိုတောင်းမသိနိုင်ဟောသူကနှစ်ထပ်ကွန်းဆိုးသွားဘူးလားဆိုးသွားတယ်ဒါကြောင့်ပေးသပေါင်းသူတော်ကောင်းတို့ကိုယ်စိတ်ကိုအစိုးရတဲ့လူကောင်းသူကောင်းဆိုတာမျိုးဖြစ်အောင်ဒီအိန္ဒိငါးပါးရှိဖို့မလိုဘူးလားလိုတယ်ဆရာတော်ကြီးကတော့ပြောတာပဲနော်ဘာဝနာအလုံးနဲ့တွေ့ကြည့်မှာပုထုဇဉ်တွေဟာကိုယ်စိတ်ကိုမနိုင်တဲ့အယူနှမ်းနေနဲ့တူတယ်ဆိုတာအင်မတန်ထင်ရှားတယ်တဲ့သူကတော့ပဂတိအယူနဲ့ဥမာပေးပြီးတော့ပြောတယ်ဆိုတော့ကြီးကပဂတိအယူကသူကထမင်းတနတ်စားချိန်တောင်သူ့စိတ်ကိုသူအဆိုးမရဟုတ်တယ်တခါလေသူကနှလုံးသုံးလုံးစားပြီးရင်စားချိန်စိတ်မရှိတော့အဲ့ဒီမှာစိတ်ဝင်စားတော့ဒီပြင်တစ်ခုသူ့စိတ်ထဲရောက်လာပြန်ပြီအဲ့တော့သူထင်ရထပြီးတော့လှုပ်လိုက်မှာပဲစကားဝါကျတခွန်းပြီးအောင်တော့သူဟာသူ့စိတ်ကိုသူအဆိုးမရဒါကြောင့်မလို့အတိအပဲမရှိတဲ့စကားလေးပြောမှာပဲအခုဒါကိုပြောတယ်တော်ကြဟိုဟာကိုပြောမယ်နော်သူ့စိတ်ကိုသူဟာတော်တော်ကြီးကိုအဆိုးမရဒကာဓမ္မတို့ဦးဇင်းတို့ကအဲ့လောက်တော့မဆိုးဘူးဟုတ်လားအဲ့လောက်တော့မဆိုးဘူးဒါကြောင့်ဦးဇင်းကစက်မီဆက်ရပေါ်လေးခေါင်းထဲပေါ်လာတာပြောမှာဟိုကာတွန်းလေးတစ်ခွက်ကိုအမှတ်ရတယ်ကာတွန်းဆိုကာတွန်းကအလွန်ကြိုက်တယ်ဦးဇင်းကသူကဘာပြောတာတော့ဆိုအယူတွေကိုကျေးဇူးတင်တယ်တဲ့ဘာဖြစ်လို့တော့ဆိုတော့အဲ့ဒီအယူတွေရှိနေလို့ကိုဟာလူကောင်းဆိုပြီးတော့ခုံတက်နေတာတဲ့ဟင်တကယ်ကြီးမိုင်းမရဟုတ်လားနော်အယူတွေရှိလို့ကိုကဘာဖြစ်နေတော့လူကောင်းဖြစ်နေတာတဲ့ဟုတ်လားအင်းအဲ့တော့တရားသမားတို့အရှင်တို့အဲ့ဒါလေဒီစတော်ကြီးကပကတိအယူဟာအဲ့လိုမျိုးတခဏလေးတောင်သူ့ရဲ့စိတ်ကိုအဆိုးမရသလိုတရားသမားတို့အရှင်တို့တွေလည်းပဲတကယ်တမ်းတွေးကြည့်လို့ရှိရင်အပေါ်ရန်ကိစ္စတွေကိုတော့ဒါပြီးဆုံးအောင်လုပ်နိုင်တာပေါ့ဗျာဓမင်းလည်းပြီးအောင်စားနိုင်တာပေါ့ဟုတ်လားစကားလည်းပြီးအောင်ပြောနိုင်တာပေါ့အဲ့လောက်မှမရရင်လည်းသူကအယူထောင်နဲ့ရောက်ရတော့မှာအခုဟုတ်လားအဲ့လောက်တော့ကိုယ်လည်းရတာပေါ့ဒါပေမဲ့တကယ်ဘာဝနာကိစ္စနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်မယ်ဆိုလို့ရှိရင်တဲ့ကိုယ့်စိတ်ကိုဘယ်လောက်မနိုင်တယ်လဲဆိုတာထင်ရှားတယ်တဲ့ဆိုတော့ကြီးကဘယ်လိုပြောတော့ဆိုတော့ဆိုကြပါစို့တဲ့ဖျားရှိခိုးတဲ့ဣတိပိသောတပုတ်ဆုံးအောင်ရွတ်တဲ့အဲ့လိုရွတ်တဲ့အချိန်မှာစိတ်ဘေးတခါထွက်သွားရင်ဆက်မရွတ်ဖဲနဲ့အစအစပြန်ရွတ်တဲ့ဣတိပိသောဘဂဝါနေပေါ့နောက်ဆုံးဗုဒ္ဓဘဂဝါအဋ္ဌိပေါ့အဲ့ဒီဈာကာလလေးတဲကိုစိတ်ပြင်းမဲ့ထွက်သွားတာနဲ့တပြိုင်နက်ဣတိပိသောပြန်ရွတ်ထွက်တိုင်းသာဣတိပိသောပြန်ရွတ်ရင်တသက်လုံးသေးတာတော့မယ်ဣတိပိသောတဖို့ဆုံးမအောင်မဟုတ်ဘူးလေဆိုတော့ကြီးကအဲ့လိုပြောတာဟုတ်လားတခါကြီးမိုင်းများအဲ့တော့စိတ်ကအဲ့လိုလေးပြောမယ်ဆိုရင်တော့ဈာကာလမှာထွက်သွားတာတွေတော့မရှိဘူးလားရှိတာပေါ့ဟုတ်လားဒါကြောင့်ပြည့်တော်ကောင်းတော်ကောင်းတို့တရားဓမ္မတို့ဦးဇင်းတို့တွေဟာဘာဝနာအရာနဲ့ရှင်းကြည့်လိုက်တော့မှကိုယ်စိတ်ကိုဘလောက်အဆိုးမရဘူးဆိုတာကိုသိကြရတာ။ဘာကြောင့်ကိုယ်စိတ်ကိုအဆိုးမရတာလို့အိန္ဒြေ၅ပါးမပွားများရသေးလို့ဟုတ်လား။အဆိုးရမင်းမရှိတဲ့အတိုင်းပြည်ဖြစ်နေတာ။နော်အိန္ဒြေ၅ပါးကိုမပွားများရသေးလို့တရားတရားကလည်းအာနေတယ်။သူ့နယ်သူနိုင်အောင်မကင်နိုင်ဘူး။ ဝရိယတရားကလည်းအာနေတယ်သူ့ပိုင်တဲ့သူသူမအုပ်ချုပ်နိုင်ဘူးဟုတ်လားအဲ့ဒါလိုပဲတတိတို့တမာတိတို့ပညာတို့ကလည်းပဲအာနေနေတယ်ဆိုတော့ဒီခန္ဓာကိုယ်တိုင်းကြီးဟာအကုန်လုံးကပေါက်တိကပေါက်ချာထင်မိထင်ရဖြစ်ရှင်တယ်လို့ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားဒါကဘာဝနာပိုင်းဆိုင်ရာနဲ့နည်းနည်းနည်းနည်းကိုယ်သဘောကိုနည်းနည်းစောကြောကြည့်တဲ့သဘောပေါ့နော်တကယ်ဒီမိုက်များဟုတ်ရလားဒါကြောင့်ကိုယ်စိတ်ကိုအစိုးရအောင်ကောင်းမြတ်တဲ့ကိစ္စတွေမှာပိုင်ပိုင်နိုင်နိုင်လုံနိုင်အောင်ဘာရှိဖို့လိုလို့အိန္ဒြေ၅ပါးရှိဖို့လိုတယ်ဒါကြောင့်အဲ့ဒီအိန္ဒြေဆိုတာတွေကလည်းပဲများလာအောင်ပွားလို့တော့ရတယ်တဲ့တရားတရားတွေထက်လာအောင်လုပ်လို့ရတယ်တရားတရားတွေတကယ်ထက်လာပြီဆိုရင်တရားတရားကြောင့်ဖြစ်မဲ့ကိစ္စပိုင်ပိုင်နိုင်နိုင်လုံနိုင်လာလိမ့်မယ်အရိယာသူတော်ကောင်းကြီးဖြစ်သွားမှရေလို့မဟုတ်ပါဘူးအရိယာသူတော်ကောင်းကြီးဖြစ်သွားရင်တော့ဒါကတော့တကယ့်ကိုအမကန်ချက်ရှိရှိသူအစိုးတရားဖြစ်သွားပြီလို့ပြောရမှာပေါ့နော်အေးသို့တော်ဝရိယတရားတွေလည်းဒါပွားများလို့မရဘူးလားရတယ်ဒါမှမဟုတ်ဒီနေ့ကဦးဇင်းတို့ပြောခဲ့တာပဲဝရိယထက်သန်အောင်ဘယ်လိုလုပ်ရမယ်ဆိုတာလေလေအဲ့လိုပဲတတိတရားအားကောင်းအောင်လုပ်လို့မရဘူးလားရတယ်တတိတရားအားကောင်းအောင်ကဘယ်လိုလုပ်ရမလို့တတိကိုပဲခဏခဏထားနေဖို့လိုတယ်ဒါကြောင့်တတိပဋ္ဌာန်ပါဠိတော်မှာတတိထားထားနေခြင်းသည်အဲ့ဒါလိုတတိပဌံဒေသနာနဲ့အညီရှုမှတ်ရှုမှတ်နေခြင်းဒီပဲလေတဖန်တတိကိုဖြစ်စေဖို့ဉာဏ်ပညာတွေတွတ်တက်စေဖို့ကြီးစွာသောအကြောင်းဖြစ်တယ်တဲ့အခုတတိထားလိုက်ခြင်းဒီနောက်တစ်ချိန်မှာတတိဖြစ်ဖို့အတွက်အကောင်းဆုံးအကြောင်းတရားဖြစ်နေတယ်တတိဒီပင်နဲ့တတိကိုဖြစ်စေလိမ့်မယ်ပေါ့ကန့်ရှင်းလို့လာတာဟုတ်တယ်မို့လားအေးဒါကြောင့်တတိတရားဟာပွားများအောင်လုပ်လို့မရဘူးလားရတယ်အဲ့ဒါလိုပဲတမာတိပညာများအောင်လုပ်လို့မရဘူးလားရတယ်အဲ့ဒါကြိုးစားရမှာเนาะဒေသနာနဲ့အညီအဲ့ဒါလို့ကြိုးစားလို့ဒကာဓမ္မတို့ဥရှင်တို့တတတရားဝရိယတရားတတိတရားတမာရီတရားပညာတရားတွေများလာပြီဆိုတာနဲ့အမျှကိုယ့်ကိုယ်ကိုပို၍ပို၍ကိုယ်စိတ်ကိုကောင်းမြတ်တဲ့နေရာမှာပို၍ပို၍အစိုးရလာမယ်မကောင်းတဲ့နေရာမဖြစ်အောင်ဆိုတဲ့နေရာမှာလည်းပို၍ပို၍ထိန်းချုပ်နိုင်လာမယ်ကောင်းတာတွေဖြစ်ဖို့အတွက်ပို၍ပို၍စေစားနိုင်လာလိမ့်မယ်ခိုင်းနှာခိုင်းလာနိုင်လိမ့်မယ်ကိုယ်တရားဓမ္မတို့ဥရှင်တို့ကကောင်းတာကိုလည်းပိုင်ပိုင်နိုင်နိုင်မခိုင်းနိုင်မကောင်းတာကလည်းပဲပိုင်ပိုင်နိုင်နိုင်ကိုယ့်ကိုယ်ကိုမတားနိုင်ဘူးစိတ်ကအမြဲတမ်းကံကြောက်ပြီးတော့ကိုယ့်ကိုဆန့်ကျင်ပြီးတော့ယုံထွက်ထွက်ပြီးတော့သွားနေတာဘာနဲ့ဥမာတူတုံးဆိုတော့ဟိုနှစ်ပါးကျူးမထိုးရသေးတဲ့အရွယ်ရောက်တဲ့နွားလိုသူကဖြစ်နေတယ်လေဗင်းကျူးလောက်ခြေထားနေကတော့သူကမရသေးဘူးနော်သူ့ကိုနှစ်ပါးကျူးမှကိုယ်ကမထိုးရသေးတာကိုသူရိုင်းညင်တယ်လို့ရိုင်းပဲသူစိတ်ကူးပေါက်တယ်လို့လုပ်ပဲကိုယ့်ရဲ့ဆန္ဒကိုသူကတော့ဘာမှလိုက်မှာမဟုတ်အဲ့ဒါလိုပဲကို့မှာပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်တဲ့အစိုးတရားရှိစေမဲ့ဒီအကြီးအသေးငါးချက်မရှိလေသေးတဲ့မြမများလေသေးတဲ့မြကိုယ့်ကိုယ်ကိုကောင်းမြတ်တဲ့နေရာမှာပိုင်နိုင်ဖို့ဆိုတာမလွယ်ဘူးမကောင်းတာတွေကိုတားဖို့ဆိုတဲ့နေရာမှာလည်းမလွယ်ဘူးဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါင်းတော်ပေါင်းတို့ကိုယ့်ရဲ့စိတ်ကိုကောင်းမြတ်တဲ့နေရာတွေမှာခိုင်းနိုင်ဖို့မကောင်းတဲ့နေရာတွေမှာတားနိုင်ဖို့ဒီနေ့အဖြစ်ကိုယ့်စိတ်ကိုကောင်းကောင်းမွန်မွန်အစိုးတရားရှိဖို့အတွက်အစိုးရဆိုတဲ့သဘောနဲ့ဥပမာပေးပြီးတော့ဟောထားတဲ့ဒီအိန္ဒြေ၅ပါးကိုအများအောင်ကြိုးစားဖို့မလိုဘူးလားလိုပါလေနော်အိန္ဒြေ၅ပါးတတ္တတရားဝရိယတရားတတိတရားတမာတိတရားပညာတရားတဲ့ဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါင်းတရားပေါင်းတို့ဒီအိန္ဒြေ၅ပါးကိုကောင်းစွာပွားများအောင်ကောင်းစွာများလာအောင်ပွားခြင်းအပြင်ကြိုးစားခြင်းအပြင်နောက်ဆုံးမဲ့ညံဖူညံမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း